တူကီသမ္မတရစ်ချစ်ထိုင်အာဒိုဝန်ကစီးရီးယားနိုင်ငံထဲက ISIS စစ်သွေးကြွတွေကိုတိုက်ခိုက်မဲ့အမေရိကန်တိုက်လေယာဉ်တွေကို Insolic Leaders အခြေစိုက်စစ်စခန်းကိုတုံးပြီးတော့တိုက်ခိုက်မှုတွေစတင်ဖို့သဘောတူလိုက်တဲ့အကြောင်းအမေရိကန်နဲ့တူရကီသတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်အာဏာပိုင်တွေကတော့နှစ်နိုင်ငံကြားအခုလိုပူးပေါင်းဆောင်ရွက်မှုအသင့်နဲ့ပတ်သက်လို့လူသိရှင်ကြားအသေးစိတ်ထုတ်ပြန်ဖို့ညှင်းဆိုထားပါတယ်။တူရကီနိုင်ငံထုတ် Harriet နေစဉ်သတင်းစာ၊အမေရိကန်ထုတ် The Wall Street Journal နဲ့ The New York Times သတင်းစာတွေမှာတော့ဘော်ဒူနီကအမေရိကန်သမ္မတအိုဘားမားနဲ့မစ္စတာအာဒိုဝန်တို့ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်ဖြစ်ကြောင်းရေးသားထားပါတယ်။အင်ပြူရောပြောခွင့်ရဂျိုးစ်အန်နက်စ်က Insolic Leader စစ်စခန်းနဲ့ပတ်သက်တဲ့တိုက်ရိုက်မိခွန်းတွေကိုဖြေဆိုခွင့်မရှိတဲ့အကြောင်းနဲ့ဒါဟာစစ်စင်ရေးဆိုင်ရာလုံခြုံရေးအတွက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အင်ပြူရောကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာတော့အီရတ်နိုင်ငံကိုလုံခြုံမှုနဲ့တည်ငြိမ်မှုရှိလောက်အရှိန်မြင့်ဆောင်ရွက်သွားဖို့အတွက်ကောစီးရီးယားမှာနိုင်ငံရေးပြိပက္ခတွေပြင်းငြိမ်သွားစေဖို့အတွက်ပါ IS စစ်သွေးကြွတွေကိုချေမှုန်းဖို့နှစ်နိုင်ငံခေါင်းဆောင်တွေအလေးနဲ့တန်ထိတ်တန်ချခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အင်ပြူရောရဲ့အဲ့ဒီကြေညာချက်မှာ Insolic Leader စခန်းကိုအသုံးပြုမဲ့ကိစ္စနဲ့ပတ်သက်လို့ဘာမှဖော်ပြထားတာမရှိပေမဲ့သမ္မတအိုဘားမားနဲ့ Mr. Erdogan တို့ဟာစီးရီးယားနဲ့နေချင်းကပ်နေတဲ့တူရကီနယ်စပ်လုံခြုံရေးအတွက်နိုင်ငံသားတိုက်ခိုက်ရေးသမားတွေ ISS အဖွဲ့အစည်းကိုရောက်မှာကိုပိတ်ဆို့မဲ့နှစ်နိုင်ငံစစ်စင်ရေးပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်သွားမှာဖြစ်တဲ့အကြောင်းဆွေးနွေးထားတဲ့အကြောင်းဖော်ပြထားပါတယ်။